सप्तम सखन कहने दुर्या वर्ष राजधान सप्तम यथावसन कहने सूर्यनाथम सत्य त्यामुळे वेदाजी मिया बोलले मेंढमाला मेंढमा असे देगा आम्हा ए अज्ञानी अज्ञान दे ए इंटरते कार्य छान ने ना पाहू दे पीसू से ते सी चन मा से छान ने दुनिया सांगा के पास से या चेतन ले वडा ये वारो ने आपू सो छे तरने गुण दीला खाई में सौंपी तैयार मानना है जिनसे जमा आप सौंपी अंगारे से ने गांव में देना सकते हैं पूरा वो सौंपी फिर लोग एक कुल देना अंगारे अनुभव नाते हैं निया अति मानी है सुनिए खाने पर देखो कोई जो देखिया ना मनिया रे तरवारे गुरु को ने नहीं समझ सी जाओ तो ऐसा नहीं लग सकता मगर आएगा ने सो ने जा देता सिपा टूटे ला रहे उसी टाइम टूचे ला रहे उसी टाइम हंडा वो सुन पाटली सुरे द्वारे हो युद्या सीमा देने क्षमा नहीं रहता साइबलिंग में चारो कौन सा उन्हें यार गोजी रहे ना देगा अये जुटाने जाने अरे में यार माले जुड़ी आने यार रुचि गोजी रहे बोले यार अरे में यार वो नेवो स्वास्थ्य चिता सुनो रहा आंवे गोएं जाओ गोजी रहे ना देने यार नीरे में यार गोजी रहे तुदारे मां पुरु काम उसी के पुरु रियाव मां जी लोग आए एक बार जैसे हम यहाँ देखा सकूं ने चीन आए थे काम जाने कि म्यूजिक सीमा में उस हाउस ने ना कुछ भी रहो ना सो कुछ नहीं था अंबर ने होता था रा मची उस हाउस ने ना चुप ऐसा भी यहाँ चीजों ए दावरिंगा ना देने लाइन भी रो सीमा था तो लोग हैं वो कि งั้นดีใจได้เนี่ยเนี่ยตรู้ใจได้เนี่ยเนี่ยอังเวจาဖြစ်နေတယ်ဆိုပြီးတော့သစ္စာဘုရားကိုရှင်းဥစွာအဲ့ဒီသူဏိတဝိတ္တကံလားဆိုအမတ်ကြီးကမြုပ်ပြတည်ဆောင်နေတဲ့အချိန်မှာမင်္ဂလာရှိဖို့ဆိုဘုရားကြွလာတာနဲ့သူသိညာသစ္စာဘုရားတကယ်မင်္ဂလာရှိဖို့နီလာစနစ်တစ်ခုကိုမြောက်ပြပြီးတော့ဟောသွားတယ်ဒေသနာတော်တပုတ်တိုင်းတိုင်းနာဆောင်ရခြင်းဓမ္မကောင်းတယ်ဘုရားဘာသာဝင်ပြီးသိထားတယ်နော်သစ္စာဘုရားကအဲ့ဒါကဟောပြောခဲ့တယ်လိုင်းငယ်ပြည့်ဆုံးမဩဝါဒတော်ယတ္တနေပတိသေးကပ္ပိန္ဒီဝါတံပဏိတသတိယောတိလဝိတ္ထဘောစိတဝါပညတေပြမ္ပသာယောຍາຕັດຖະເດວະຕາອາຕົງຕາຕັນເດຄິນະມາລິໂຕສຸດຸລະທີນິມໍລະນະດຽາເລີຍໂຄເກດດາເລີຍໂຄຍືເດເດຊິວະປະຕາຍະທີສຸດຸລະມຽອະທິກຸເນີຍສຸເດຄະມາເລະລະລຸຍິນມິງລາເດພິສົມໄນນະເລີຍအမှန်တော့ဒီမင်္ဂလာတွေမရှိပဲနဲ့တကယ်အနှစ်သာရရှိတဲ့မင်္ဂလာနဲ့ပြည့်စုံအောင်ဘယ်လိုလုပ်ရမလဲလို့စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်ကသူတို့စိတ်ချမြူဝဲရကိုယ်ရည်တိလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုဖိတ်ကြားပြီးအက်ခံကျွေးမွေးတယ်အက်ခံကျွေးမွေးပြီးဘာလုပ်လဲဆိုကိုမမြင်ရပါဘူးလို့အဲ့ဒီဒေတာကိုရောက်ရှိပိုင်ဆိုင်နေကြတဲ့နတ်တွေကိုမျှတမ်းပေးဝေတယ်ဆိုလိုတာကတော့ကုသိုလ်လုပ်တယ်မျှဝေတယ်ဒီဒေသမှာရှိတယ်ဒီနေရာအသက်မှာရှိတယ်နတ်တွေကိုမျှတယ်တာပန်ဒက္ခိဏမာလိပဲ ကုသကံကိုရည်မြှောက်ပြီးသူတို့တဲ့ကုသလုပ်တယ်အဲ့တော့နေရာအသိရောက်လာတဲ့အခါကျတော့ပုဂ္ဂိုလ်အသိတွေနဲ့မိတ်ဆက်တဲ့ဘောဟောရက်ွက်တစ်ခုရောက်သွားတယ်ဆိုရင်အဲ့ဒီပတ်ဝန်းကျင်နဲ့အရှင်ပြေအောင်နေတတ်ဖို့အန္တမအရေးကြီးတယ်အားလုံးရဲ့မေတ္တာရရှိတော်မူတဲ့အမြတ်တမ်းတွေလည်းကုသကံကိုလုပ်ပြီးကိုယ်မမြင်ရတဲ့တရားတွေကိုမြတ်ပြီဝိဉ္ဇဉ်အပြင်သူစိတ်တည်းကကိုယ့်ဘောမှာမေတ္တာတက်ရောက်ပါတယ်မေတ္တာတက်ရောက်လာတဲ့အခါမှာဖြစ်တယ်အိန္ဒိနာချင်းတုံးနဲ့တူမေတ္တာရှိလာပြီဆိုလို့ရှိရင်နှုတ်ဆောင်ပါခြင်းလည်းဆောင်ပါခြင်းဆိုရှိလာဒါကလူလောကမှာဒီတိုင်းနဲ့တွေ့မှရှိတာပါနော်ကိုယ်နဲ့ရင်းနှီးတဲ့သိချင်ဖြစ်တဲ့ဆိုရင်တတိပေးကြတယ်ပြောကြတယ်ဆိုကြတယ်စောင့်ရှောက်ပေးကြတယ်ကူညီကြတယ်ဆိုတာမျိုးတွေဖြစ်တယ်အဲ့တော့မေတ္တာအရေးကြီးဆုံးပဲဒါမှမဟုတ်မေတ္တာရှိပြီဆိုရင်ဒါရောက်ပြီးတော့ကူညီကြတယ်ဆောင်ရွက်ကြတယ်ဆိုတာဖြစ်တယ်ဒါကြောင့်မို့အမြတ်တမ်းပြည့်ဝခြင်းဖြစ်ကိုယ့်စီမှာမေတ္တာသက်ရောက်ကိုယ်ကမေတ္တာထားသည့်အတွက်ကြောင့်တုံ့ပြန်လာတဲ့မေတ္တာလေးကိုရလာတယ်အဲ့ဒီမှာမြတ်စွာဘုရားအကျိုးတစ်ခုပေါ်ကြတယ်ဒါသူတို့ကအကုန်လုံးဘုရားဘာသာဝင်နေတော့ဟုတ်ပုံမကောင်းဘူး။အဲ့တော့မြတ်စွာဘုရားကတကယ်အကျိုးရှိတဲ့အလုပ်တစ်ခုညွှန်တဲ့သဘောပဲ။ဒေဝတာလူကံပိတောပေါ်တော့တရားဘတ်တာနေပတ်တယ်။ကိုကမမြင်ရတဲ့လက်တွေတကိုးကြီးတဲ့လက်တွေကိုနေရာမှာရှိဥစ္စာရောက်နေတဲ့လက်တွေကိုသူတို့ကမထိမ်မဲ့မြင်မပြေဝဲနဲ့တတ္တကိုခြင်းကုသကောင်းမှုကိုအအူးဆုံးမြတ်တမ်းပေးဝေခြင်းဖြစ်သူတို့ကခုပေါ်မှာအေးတို့ပေါ်မှာတလေးတစားဆက်ဆံပေါ်ရတယ်တို့ကိုအတိမတ်ပြုတယ်ဆိုပြီးသူတို့ကပြန်အတိမတ်ပြုတာအတိမတ်ပြုလာတဲ့အခါကျမိခင်ကသာသမီတယောက်စောင့်ရှောက်တယ်လို့ပဲတဲ့ရသော်ပြားမာတာပုတ်တံဩရတံမိခင်တို့ကကိုသာသမီကိုစောင့်ရှောက်တယ်လို့နတ်တွေကလည်းခုပေါ်မှာမေတ္တာတက်ရောက်လာလို့ရှင်သူတို့ကကိုယ်ရဲ့မြင်နိုင်စွာသိနိုင်စွာရှိတဲ့အခါကျဘေးရန်အန္တရာယ်တွေမကြောက်ဘူးဆောင်းလျှောက်လာတတ်တယ်။အဲ့လိုဆောင်းလျှောက်လာရင်ဒေဝတာလူကံပိတောပေါ်တော်သနာပတ္တံဟိပတ္တိ။နတ်တွေရဲ့ဆောင်းလျှောက်မှုခံရတဲ့လူသားတယောက်ဟာဘယ်ခါပဲဖြစ်ဖြစ်ကောင်းကျိုးချမ်းသာမင်္ဂလာတွေနဲ့ပဲဆုံးတွေ့ရတယ်။အန္တရာယ်ဆိုဒီကဆိုဒီကနေလွတ်ရောက်ပြီးဆက်ဆိုင်ရအောင်ဝင်ကြီးွားတဲ့တော့ဒါမြတ်စွာဘုရားကအဲ့ဒီမြုပ်တဲ့တော့ဟောတဲ့ပုဗျာဒါကဘုရားဟောတာအကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးဟောတာနော်အဲ့ဒါမှလည်းသဘာဝကျတယ်ပေါ့ဘဝကျင်တဲ့မိတ်ဆက်လို့မေတ္တာတက်ရောက်သွားပြီဆိုရင်ဒီအကျိုးတွေရတဲ့ဆိုအမှန်ပဲဖြစ်မိတ်ဆွေတင်ကပေါ်တဲ့ပုဂ္ဂိုလ်ဟာဘယ်လုံးပဲလုံးလို့နော်ကိုယ့်ဘဝမှာမေတ္တာရှိကြတယ်ကိုယ်ကလည်းသူတို့မေတ္တာရှိအဲ့ဒီမေတ္တာရဲ့တုံ့ပြန်မှုထဲဟာတာပဲပေါ့အရေးကြီးဆုံးကတော့အဲ့ဒါမေတ္တာပဲဘုရားမြတ်စွာပူဇော်တဲ့အခါကာလမှာဘုရားပွင့်လာတယ်မှာဒီရုပ်ဝါဆင်းလို့လည်းပတ်သက်ပြီးနေကတင်နေဆိုတာနဲ့ပတ်သက်ပြီးတရားတစ်ပုဒ်ကိုမှတ်သားတယ်တန်တရာနဲ့နိဗ္ဗာန်ဘုရားဘာသာဝင်နေတန်တရာနဲ့နိဗ္ဗာန်ကိုလက်ခံထားတန်တရာဆိုတဲ့စကားလုံးကတန်တာရဆိုတဲ့ပါဠိစကားလုံးကိုမြန်မာလိုနှုတ်ချောသွားအောင်ပြောင်းလိုက်တဲ့စကားလုံးတစ်ခုတန်တာရတန်တရာပါဠိအစ်စ်ကတန်တာရတန်တာရဆိုတာတဘွားကနေတဘွားရှုပြောင်းသွားလာနေရတဲ့သဘောဘယ်သူမှတည်ငြိမ်တာမဟုတ်ဘူးတဘောအတွင်းမှာပဲရှုပြောင်းမှုတွေအများကြီးဘဝတစ်ခုပြီးသွားတဲ့အခါမှာလည်းနောက်ဘဝတစ်ခုရှုပြောင်းတာခုခေါင်းကြီးတို့တွေဆိုတော့ဟိုဘဝတုန်းကနေရှုပြောင်းလာကြတာဒီဘဝကြောင့်တခါဒီဘဝကနေပြီးတော့ရှုပြောင်းကြအောင်ပါပဲနောက်ဘဝဆက်ဆက်ရှုပြောင်းနေမှာအကြောင်းကံမကုန်သေးတဲ့ပြန်ရှုပြောင်းနေကြတာ အဲ့တော့မြတ်စွာဘုရားကအဲ့ဒီရွှေပြောင်းမှုကြီးကိုဘယ်လိုသုံးတတ်တယ်လို့ဆိုဘဝတိုင်းဘဝတိုင်းဖြစ်နေတာဒုက္ခစာတိကုဏကုဏခဏခဏဘဝတစ်ခုရလိုက်ပြီးတော့ဘဝတစ်ခုဆုံးသတ်သွားလိုက်ရလိုက်ဘဝတစ်ခုဆုံးသတ်သွားလိုက်ဆိုတာစိတ်ပြည့်ကြီးမွေ့စရာကြီးကောင်းတယ်တဲ့ဒုက္ခစာတိကုဏကုဏအချိန်ကြီးအထက်ထက်တဘွားလည်းမကဘဝပေါင်းယောက်များစွာအခုလိုအချိန်ချင်းထပ်ထပ်ဖြစ်နေရတာတကယ်ဒုက္ခကြီးပဲဒါကမြတ်စွာဘုရားရဲ့တဏှာပေါ်မှာရှိနေသုံးသပ်မှုအနေကစာတိတန်တာရံတန်တာဝိတ္တံသူကသူဆင်ញင်တဲ့အခါမရွေးမတွက်နိုင်တဲ့ဘဝတွေသူဖြတ်တန်းခဲ့ရပြီဖြတ်တန်းခဲ့ရတယ်အဲ့ဒီလိုဖြတ်တန်းရင်ဘာဖြစ်လို့မရမနာမတီးမငြိမ်နဲ့အခုလိုပြောင်းလဲချက်တွေများပြီးတော့ဖြစ်နေရတာလို့ဟောအကြောင်းရင်းကဘယ်သူလဲလို့ရှာတာအဲ့ဒီအကြောင်းရင်းကိုလိုက်ရှာတာလိုက်ရှာရင်းကနေပြီးတော့သံလျာတွေအများကြီးဖြတ်ကျော်ခဲ့ရတယ်လို့ဆိုဘာဖြစ်လို့ရှာလဲဆိုခဏခဏအခုလိုပြောင်းလဲဖြစ်ပေါ်နေတာဟာစိတ်ပြည့်ညီငွေစရာကြီးပဲဒုက္ခကြီးပဲလို့ဒီလိုဆင်ញင်ပတ်သက်တာအဲ့လိုစဉ်းဉ်တုံးတက်ပြီးတော့တရားဓမ္မကိုချင့်ကြံကြိုးကိုအားထုတ်လိုက်တဲ့အခါကျအခုလိုဘဝသံတရားမှာအချင်းချင်းအထက်ထက်ထွက်နေတာအကြောင်းပဲမဟုတ်ဘူးအချင်းချင်းဖြစ်ပေါ်နေရတာအကြောင်းပဲမဟုတ်ဘူးလက်တည်တရားခံကိုရှာလိုက်တဲ့အခါအခုတော့မှတွေ့ရင်ဆိုပြီးမြတ်စွာဘုရားဘာပြောစကားဥရန်ကျူးတဲ့အဲ့တော့တန်မြာကိုလေပတ်နေစေတာပါလဲလို့ရှင်တကယ်ရှာလိုက်တော့တွေ့တာမှုပဲတဲ့တွေ့တာမှုဟာတဘွားကတဘွားလေပတ်သွားလာစေဒါကြောင့်မလို့ဘဝနိတိလို့လည်းနာမည်ပေးထားဓမ္မစကြာကျတော့ရှားရန်တဏှာပေါလုတ်ဘဝိကပေါလုတ်ဘဝိကဆိုကုဏဘဝိကကုဏဘဝဆိုဘဝအတိတ်အတိတ်အတိတ်အတိတ်တွေကိုဖြစ်ပေါ်စေတယ်သူကဒီတရားမှုတဏှာကြောင့်ဘဝအတိတ်အတိတ်တွေဖြစ်နေတရားခံကတော့သူပဲသူလုံးနေတာသူကဥဆောင်ပြီးတော့တရားမှုရှိသည့်အတွက်ကြောင့်ရလုံမှုနဲ့ကြိုးစားတယ်ကံတွေဖြစ်လာကံတွေဖြစ်လာတော့အဲ့ဒီကံတွေကနေပြီးတော့ထုတ်လုပ်ပြန်တယ်ထုတ်လုပ်တော့ရကျင်တာတွေကများလာပြန်တယ်ပြန်ပြီးတော့ကံတွေအားတွေလုံးပြန်တယ်သူတို့ကနေထုတ်လုပ်ပြန်တယ်ဆိုမဆုံးနိုင်တဲ့တဏှာခင်းကြီးကိုဖြတ်တန်းနေကြရမယ်ဒီလိုအကြောင်းနဲ့အကျိုးဆင်ញင်သုံးသပ်တာသစ္စာညာတရားဖြစ်တဲ့အခါအဲ့လိုဆင်ញင်သုံးသပ်နေအဲ့ဒီဆင်ញင်သုံးသပ်မှုကိုတိုးချဲ့ပြီးဆင်ញင်တဲ့အခါမှာငါဟာဒုဋ္ဌိဏနဲ့မလုံတဲ့နာအမှန်မသိတဲ့အဝိဇ္ဇာကြောင့်သင်္ခါရလို့ဆိုတဲ့ဘဝကိုတိဆောက်တဲ့ကံနဲ့ငါတဏ္ဍာမှာဆုမိဆောင်ပြီးဖြစ်သွားရင်ငါလုံးပြီလုံးပြီးတဲ့အတွက်ကြောင့်ဝိညာဏလို့ခေါ်တဲ့တရေစိတ်တွေပေါ်လာတယ်။တရေစိတ်တွေပေါ်လာတဲ့အတွက်ကြောင့်ရုပ်တည်နံတွေတိုးပွားလာတယ်။ရုပ်နံတွေတိုးပွားလာတဲ့အခါမျက်စိနာနာနေရာကိုယ်စိတ်လို့ဆိုရင်ပြင်ပနဲ့ဆက်သွယ်တဲ့အင်္ဂါရပ်တွေဖြစ်လာတယ်။ဖြစ်လာတဲ့အခါကျတော့မျက်စိရှိတော့ကြည့်ရတယ်၊နားရှိတော့ကြားရတယ်ဆိုတော့ပြင်ပနဲ့ဆက်သွယ်မှုတွေများလာ။များလာတာကိုအကြောင်းပြုညာလာတာကိုဆက်ပယ်တာကိုပဲဒီနေရာဖတ်တာလို့ခေါ်တယ်။ဆက်ပယ်တော့ဘာဖြစ်လာလဲ။ခံစားမှုတွေညလာတဲ့အခါမှာခံစားမှုတွေပေါ်မှာဆွဲလန်းမှုဆိုတဲ့တဏှာလေး၊ဒုချင်မှုဆိုတဲ့တဏှာလေးပေါ်လာ။ပေါ်လာတော့အဲ့ဒီတဏှာတွေကခိုင်မြဲပြီးဆွဲလန်းတဲ့ဥပါဒဏ်ဆိုတော့ပေါ်လာတယ်။ပေါ်လာတော့ဘဝတစ်ခုရဖို့အတွက်ချိုးစားလာကြပြန်တယ်။ချိုးစားလာတော့ဘာတွေဖြစ်တယ်လို့ဆိုတော့ခဏကစာတိဆိုရင်ဘဝတစ်ခုမှာပြန်ပြီးမွေးဖွားခြင်းတွေဖြစ်လာဖြစ်လာရင်ရလက်ကပါတော့လို့ဆိုရင်ကိုယ်ချင်းနဲ့သိချင်းဒီလိုဖြစ်တယ်ဒါတဏှာအကြောင်းကိုမျက်စောင်များဆင်ခြင်စက်တာအဲ့ဒီထဲမှာအဓိကလက်သက်ရတော့တွေ့တာချင်းဆိုတဲ့တဏှာပဲအဲ့ဒီတွေ့တာမှုဆိုတဲ့တဏှာကိုဒါကိုပယ်နိုင်လို့ရှိရင်တဏှာဟာရပ်ပါပါလေလို့ဆိုတာမြတ်စွာဘုရား တရားချင်းရင်ကနေအသိဉာဏ်လူတွေရလာတဏ္ဍာကုံနဲ့ဤစနစ်ကိုသက်ဆောင်ကြဟုတ်တယ်။ဘာနဲ့ကုံအောင်တော့အစိတ်ဓာတ်ခန်းချောက်အောင်လုပ်တဲ့ဤစနစ်ပေါ့။တဏ္ဍာဆိုတဲ့ပြတ်တမှုတွေဘယ်နည်းနဲ့ခန်းချောက်အောင်လုပ်ရမလဲလို့ဆိုတော့မဂ္ဂင်၈ပါးအကျင့်တရားနဲ့ခန်းချောက်အောင်လုပ်တယ်။မဂ္ဂင်၈ပါးအကျင့်တရားဆိုတာဒီလူချင်းမှုတွေတိုးပွားတာအမှန်မသိလို့လားလူချင်းမှာပေါ့။အမှန်လေးရင်ဘုရားမလို့ခြင်းဘူးဆိုပါလို့လူတွေမှာဒီကောင်းတယ်လို့သတ်မှတ်ထားတဲ့ပြတ္တမှုအရာလေးတစ်ခုပါအမှန်သိလာတဲ့အခါကျတော့အဲ့ပြတ္တမှုကိုပြစ်ပြစ်သွားစေမယ်မကောင်းမှုကိုသိလိုက်တာနဲ့ဒီနေ့ပြတ္တမှုဆိုတာရှိတော့ဘူးအဲ့တော့အမှန်သိဖို့ကြိုးစားတာအမှန်မြင်လာတာတမ္ပဒိဋ္ဌိအဲ့ဒီလိုအမှန်မြင်မှုတွေအမှန်စဉ်းစားနိုင်တာတမ္ပဒေကပ္ပမမှန်ကန်ကန်စဉ်းစားလို့မမှန်ကန်ကန်မြင်လာတာအဲ့ဒီလိုမြင်လာတဲ့အခါအလုပ်တစ်ခုလုပ်ပြီဆိုရင်အခိုင်အမာအခြေခံယက်တည်ဖို့ရတာဘာလို့ဆိုရင်ကိုကျင့်ဒီလာအနေချင်းနေလို့ဒါကြောင့်မှန်ကန်စွာပြောဆိုခြင်းမှန်ကန်စွာလုပ်ခြင်းမှန်အသက်ဝဲမှုမှန်ကန်ခြင်းမှန်ကန်တယ်ဆိုတာအပြစ်ကင်းတဲ့စကားကိုပြောတယ်အပြစ်ကင်းတဲ့အလုပ်ကိုလုပ်တယ်အပြစ်ကင်းတဲ့အတ္တဝိမုတ်နဲ့ဘဝမှာရပ်တည်တယ်။တမဝါစာတမကမ္မတာတမအာစီဝကိုခြင်းတိလာကိုခိုင်မှဆောက်တည်ပြီးတဲ့အခါတမဝါယမဆိုတဲ့ကျုပ်ကအထုပ်ကိုကျုပ်ကအထုပ်မှုဆိုတာခုတ္တနမှာမကောင်းတဲ့စိတ်ဓာတ်တွေပေါ်လာလို့ရှိရင်ပထမမပေါ်ရအောင်ထိန်းတယ်မနိုင်လို့ဖြစ်လာလို့ရှိရင်ဖယ်ရှားဖြစ်တယ်ဖယ်ရှားဖို့ကြိုးစားတယ်အဲ့တော့နမတိကသုဘိတ်ကိုကြိုးစားတယ်သုဘိတ်ကမနိုင်လို့ရှိရင်လည်းဖယ်ရှားကိုကြိုးစားတယ်ဒါကမကောင်းတဲ့ဘက်ကိုတွန်းတာကောင်းတဲ့ဘက်ကျတော့မဖြစ်သေးတာတွေဖြစ်အောင်တည်ဆောက်ဖို့ကြိုးစားတယ်တည်ဆောက်ပြီးခိုင်မာဖို့ကြိုးစားတယ်ဆိုအဲ့ဒီကြိုးစားမှု၄ရပ်ကသမ္မာဝါယမအဲ့ဒီလိုကြိုးစားတဲ့အခါမှာစိတ်ဟာအာယုန်တစ်ခုတည်းပေါ်မှာအမြဲတမ်းအာယုန်နဲ့စိတ်နဲ့တွဲဖက်နေဖို့ကအရေးကြီးတယ်သမ္မာတတိဆိုတာရှိရမယ်အာယုံမှာဆင်းရောက်ပြီမဲ့လို့တည်ငြိမ်မှုကလိုအပ်တယ်ဒါကြောင့်မို့လို့သမ္မာသမာဓိလို့ဆိုဟောမဂ္ဂင်၈ပါးအကျင့်တရားနဲ့လောက်ဆောင်လိုက်လို့ရှိရင်ခုနတွေ့တာမှုဆိုရင်အစေတည်း၆ကပ်ကင်းပြတ်သွားတယ်ဒါကြောင့်မို့လက်ဆောင်ပြားကအဲ့ဒီကျင့်စဉ်နဲ့အိမ်ကြီးတစ်ခုဥပမာပြုတ်ပြီးတော့ဥဒဏ်ချူတာကဟာကာရကဒိဋ္ဌောတိပုဏ္ဏခေဟနာကဟတိဒီခန္ဓာအင်းကြီးကိုကျင်ရင်ဆောင်တာဘယ်လိုလဲလို့ဆိုတာခုမှတွေ့ပြီပေါ့လက်သက်တရားခံကိုတွေ့ပြီအဲတော့ဆောင်တာကတော့တက်တံမှုရှိလို့လှုပ်ဆောင်မှုတွေဝင်လာအဲဒီလှုပ်ဆောင်မှုတွေကိုကတ္တရာလို့ခေါ်တာပဲတက်တံမှုကလည်းဥဆောင်တယ်အဲ့ဒီတွေ့တာမှုလာတာရဲ့အရှိမဘယ်လိုရှိလို့ဆိုအမှန်မသိတာရှိအဝိဇ္ဇာရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားကဘုရားဖြစ်သွားတဲ့အခါမှာဝါမျက်ဝန်းသာကာကာရကဒိဋ္ဌောတိပုဏ္ဏေဟနာကဟတိငါဆောင်းလို့တဲ့လက်တည်းကြေခံကိုသိပြီဒီကနောက်ငါခန္ဓာအိမ်ကိုမဖန်တီးနိုင်တော့ဘူးမဖန်တီးလို့မရတော့ဘူးဘာဖြစ်လို့ဖန်တီးလို့မရတော့ဆိုသူ့မှာမဲဖန်တီးရမယ့်ကိရိယာတွေရှိမှဖန်တီးလို့ရတာအဆောက်အဦတွေခန္ဓာကာရကဒိဋ္ဌောတိကုဏ္ဏေဟံတတသဗ္ဗတေဖာတုကဘက္ခကာကုတံဝိသင်္ခတံသူ့ရဲ့အချမ်းရံကံတရားတွေတို့ဆံယာကိလေသာတွေတို့မှန်မသိတာတွေအဲ့ဒါတွေအကုန်လုံးဖျက်ဆီးပြစ်လိုက်ပြီပေါ့နောက်ဆုံးမှာအဲ့ဒီခုရဲ့အဓိကအပေါ်ကအုံမိုးထားတယ်အဝိဇ္ဇာဆိုတဲ့အိမ်အထုပ်ကိုပဲချိုချဖြည့်ဆင်းပြလိုက်ပြီအဲ့တော့ခန္ဓာကိုယ်မှာအမှန်မသိတဲ့အဝိဇ္ဇာရဲ့တွေ့တာမှုတဏှာရဲ့လှုပ်ဆောင်နေတဲ့ကံတရားတွေဒီသုံးခုစလုံးဖြည့်ဆင်းပြီးသားဖြစ်သွားတယ်ဒါကြောင့်မို့လို့ငါဟာအခုချိန်တဏှာနံခယမိစ္ဆကတဏှာတွေကိုကုံအောင်လုပ်နိုင်တဲ့အရတ္တမဲဆိုတဲ့ဉာဏ်ဉာဏ်ကြီးကိုငါရလိုက်ပြီဒါကြောင့်မို့တန်တရားဆိုတာငါမှမရှိတော့ဘူးရပ်သွားပြီဒီလိုဥဒ္ဒံချူတာဖြစ်ပါတယ်ဒီအနေကစားဒီဥဒ္ဒံဂါထာဟာ ဘုရားဘာသာဝင်တို့ရဲ့မြတ်စွာဘုရားရဲ့တန်တရားနဲ့နိဗ္ဗာန်ကိုရှင်းပြတဲ့တရားအချင်းချင်းလည်းဖြစ်တယ်။တန်တရားကတန်တရားလဲနေတာဘာကြောင့်လဲတယ်ဆိုတာကိုလည်းပေါ်ပြထားတယ်။တန်တရားကထမြောက်ရမယ်အချင်းတရားကိုလည်းအချင်းအချင်းပေါ်ပြထားတာဖြစ်သွားကြတယ်။ဒီတက္ကသာကိုအမြဲမပြတ်နှလုံးသွင်းခြင်းဖြင့်ဒုရတိဖယ်ရှားရမှာမှန်မသိခြင်းဆိုတဲ့အဝိဇ္ဇာအမှန်မသိလို့တွေ့တာနေတာတဏှာထုတ်တတမှုကိုကြောင်းပြုပြီးတော့ကောင်းမကောင်းဆိုတာလေတဏှာရဲ့အကြိုက်နောက်လိုက်ပြီးတော့လုံနေတာလေဒီကံတရားအဝိဇ္ဇာရဲ့တဏှာရဲ့ကံရဲ့ဒီအင်အားစုတွေကိုဖယ်ရှားလိုက်ပြီးဆိုရင်တဏှာဟာရပ်ဆိုင်တော့တယ်နိဗ္ဗာန်ဆိုတဲ့အငြိမ့်တတ်ကိုတို့တွေရကြမှာပဲလို့ကိုယ်စီကိုယ်စီသဘောကျပြီးတဏ္ဍာရဲ့ဒုက္ခဆင်ញင်သုံးသပ်တယ်။တဏ္ဍာဒုက္ခမြင်လေလေနိဗ္ဗာန်ရဲ့အေချမ်းမှုကိုသိလေလေနိုင်ရှင်ပြီးတော့မတူညီတဲ့ဘဝတွေကိုဆင်ញင်သုံးသပ်ပြီးနိဗ္ဗာန်ကိုအာရုံပြုပြီးစိတ်ဉာဏ်ကြိုးကုပ်အားထုတ်နိုင်ရပါစေကုန်သတည်း။